တော်ရရှိနေခင်ဗျာအမေရိကန်ပြည်တော်စုကပထမဦးဆုံးအကြိမ်တာဝန်ယူပြီးတော့ကျင်းပတဲ့အမေရိကန်အာဆီယံထိပ်သီးညီလာခံကိုတက်ရောက်ဖို့အတွက်အမေရိကန်သမ္မတဘရက်အိုဘားမားနဲ့အာဆီယံနိုင်ငံတွေရဲ့ခေါင်းဆောင်တွေဟာကယ်လီဖိုးနီးယားပြည်နယ်မှာရှိတဲ့ဆန်နီလန်းစ်မှာရောက်ရှိနေကြပါပြီ။ဒေတာဆန်တော်ချိန်ဖေဖော်ဝါရီလ15ရက်နေ့မှာစတင်ကျင်းပမယ့်ညီလာခံမတိုင်ခင်ကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာသမ္မတရဲ့အမျိုးသားလူညုံရေးအကြံပေးဆူဇန်ရိုက်စ်ကအမေရိကန်နဲ့အာဆီယံရဲ့ဆက်ဆံရေးဟာခိုင်မာအားကောင်းနေတဲ့အကြောင်းဆွေးနွေးပွဲမှာဆိုရင်လေဒုခွင့်ရေးကိစ္စကိုထည့်သွင်းပြီးတော့ဆွေးနွေးတော့မှာဖြစ်တဲ့အကြောင်းပြောခဲ့ပါတယ်။အပြည့်စုံကိုထိပ်သီးအစီအွေကျင်းပရာကယ်လီဖိုးနီးယားပြည်နယ်ဆန်နီလန်းစ်မှာကိုယ်တိုင်တက်ရောက်ပြီးတော့သတင်းယူနေတဲ့ကိုချော်ချော်သိန်းကအခုလိုသတင်းပေးပို့ထားပါတယ်ခင်ဗျာ
။အမေရိကန်ပြည်တော်စုကအာရှန်ဖြစ်ပထမဆုံးအကြိမ်လက်ခံကျင်းပတဲ့အမေရိကန်အာဆီယံထိပ်သီးအစီအွေကိုဧပြီလ15ရက်တနင်္လာနေ့မှာကယ်လီဖိုးနီးယားပြည်နယ်ကရန်ချိုမရော့စ်အရပ်မှာရှိတဲ့ဆန်နီလန်းခြံဝန်းကြီးထဲမှာကျင်းပဖို့ရှိပြီးတော့ဒီစီဝေကိုတက်ရောက်ဖို့အတွက်အမေရိကန်သမ္မတဘရက်အိုဘားမားပါဝင်အာဆီယံ10နိုင်ငံကအစိုးရဖွဲ့ကြီးခဲ့ပြီးနိုင်ငံကောင်းဆောင်တွေစုဝေးရောက်ရှိနေကြပြီဖြစ်ပါတယ်။အခုထိပ်သီးစီဝေဟာသမ္မတအိုဘားမားတက်တမ်းမှာစတင်ခဲ့တဲ့ရေရှားပြီးတော့အာရှချိန်ဝင်တာကြီးဘူဝါရရဲ့အမျိုးတစ်ခုဖြစ်တယ်လို့သမ္မတအိုဘားမားရဲ့မြို့သားလူမျိုးရေးဆိုင်ရာချန်ပီယံပို့ကိုမစ္စရိုက်ကတနင်္လာနေ့လုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ်
။ And ASEAN of course is at the heart of Asia. This 10 state unionfounded on common principles like respect
အာဆီယံဟာအခြားရဲ့အရေးကြီးတဲ့အသင်းနှလုံးပဲဖြစ်ပါတယ်။နိုင်ငံတကာဥပဒေတွေကိုလေးစားလိုက်နိုင်ရေးလွတ်လပ်စွာကုံသွေးရေးနှင့်ပြဿနာတွေကိုငြိမ်းချမ်းစွာဖြေရှာရေးစသဖြင့်တပြေးညီခံယူတဲ့မူတွေပေါ်မှာတည်ထောင်ဖွဲ့စည်းထားတာဖြစ်ပြီးဒီအာဆီယံ10နိုင်ငံအဖွဲ့ကြီးဟာအမေရိကန်ပြည်ထောင်စုအတွက်တဘာဝတိတ်ကိုကျလာတဲ့မဟာမိတ်အဖွဲ့ကြီးပါပဲ။ဒါကြောင့်လေခဏဦးအစတည်းကအမေရိကန်ရဲ့အာရှမှာချိန်ခွင်ရှာညှိတဲ့ policy မှာအဓိကဦးစားပေးခဲ့တာလည်းဖြစ်ပါတယ်
။အမေရိကန်ပြည်တော်စုနဲ့အာရှဒေသကြားဆက်ဆံရေးဟာလွန်ခဲ့တဲ့9နှစ်တွင်ကြီးကျယ်တိုးတက်ခဲ့တယ်လို့လည်း Ms. Rice ကပြောပါတယ်။
In 2009 we signed the Treaty of Amity and Cooperation. We joined the East Asia Summit. We became the first ASEAN dialogue partner to establish a dedicated diplomatic mission.and appoint a resident ambassador to the ASEAN secretary. ဘာကိုကိုနေမှာ
ချစ်ချစ်ရင်းနှီးမှုနဲ့ပူပေါင်းဆောင်ရွက်ရေးဆိုင်ရာသဘောတူစာချုပ်ကိုလက်မှတ်ရေးထိုးခဲ့ပါတယ်။ရှီအာရှထိပ်သီးနီလာကမှာပါဝင်ခဲ့ပါတယ်။အာဆီယံအဖွဲ့ဝင်ဆိုင်ရာတရားတန်ရုံးထူထောင်ပြီးအာဆီယံအဖွဲ့နဲ့ဆွေးနွေးပွဲအဖြစ်ပထမဦးဆုံးနိုင်ငံဖြစ်ခဲ့ပါတယ်။ဂျကာတာကအာဆီယံအတွင်းမှုချုပ်ရုံးမှာအခြေစိုက်တဲ့သံမတ်တူကိုလည်းခန့်အပ်ခဲ့ပါတယ်။2013ခုနှစ်မှာအာဆီယံလူငယ်ခေါင်းဆောင်အစည်းအဝေး YCL ကိုစတင်ခဲ့ပြီးအခုဆိုရင်လူငယ်ခေါင်းဆောင်ဖွဲ့ပင်ပေါင်း6000ကျော်ရှိပြီဖြစ်ပါတယ်
။အာဆီယံနဲ့အမေရိကန်ပြည်ထောင်စုကြားစီးပွားရေးရာဆက်ဆံမှုတိုးတက်နေတာကိုလည်း Ms. Rice ကထောက်ပြပြောတော့ပါတယ်။အခုဆိုရင်အာဆီယံနဲ့အမေရိကန်ကြားကုန်သွယ်ရေးဟာဒေါ်လာဘီလီယံ150အထိရှိလာပြီဖြစ်ပြီး2009ခုနှစ်ကတည်းကနေဆိုရင်55ရာခိုင်နှုန်းတိုးတက်လာတယ်လို့ဆိုပါတယ်။အာဆီယံဒေသဟာအမေရိကန်ပြည်ထောင်စုအတွက်သဒ္ဒါအကြီးဆုံးကုန်တင်ပို့တဲ့ဒေသဖြစ်လာနေပြီလို့လည်း Ms. Rice ကပြောတော့ပါတယ်။အခုအမေရိကန်အာဆီယံထိပ်သီးအစည်းအဝေးကျင်းပတဲ့အချိန်ဟာမြန်မာနိုင်ငံမှာဆူရော့ဖွဲ့အကြောင်းနဲ့ဖြစ်နေချိန်နဲ့လည်းတိုက်ဆိုင်နေတာပါ။လူရေးကြီးတဲ့ကာလမှာသမ္မတဦးသိန်းစိန်နိုင်ငံသားမှာရှိနေဖို့ဟာကယ်လီဖိုးနီးယားမှာထိပ်သီးစီးဝေးလာတတ်တာတဲ့ပူပေးရေးကြီးတယ်လို့ယူဆတာကြောင့်စီးဝေးမတက်ဖို့ဆုံးဖြတ်တာဖြစ်တဲ့အကြောင်းသမ္မတရဲ့ပြောခွင့်ရသူချက်ဖြစ်ပြန်ကြားရေးဝန်ကြီးချက်တဲ့ဦးရထုတ်ကပြောထားပါတယ်။မြန်မာ၊အင်ဒိုနီးရှားနဲ့ဖိလစ်ပိုင်နိုင်ငံတွေမှာအမေရိကန်ပြည်ထောင်စုကထောက်ခံပံ့ပိုးပေးနေတဲ့ဒီမိုကရေစီဆိုင်ရာအစီအစဉ်တွေကနေစီးမီးစည်းကမ်းတွေပေါ်မှာအခြေခံတဲ့လုပ်ပေါင်းကင်မုံတွေနဲ့လူခွင့်ရေးကိုလေးစားလိုက်နိုင်ရေးအားပေးတဲ့အခွင့်အရေးတွေကိုတည်ဆောက်ပေးနေတယ်လို့အမေရိကန်အစီအစဉ်ဆက်ဆံရေးနဲ့ပတ်သက်ပြီးအမေရိကန်သမ္မတအင်ဂျီရောပြောခွင့်ရပုဂ္ဂိုလ်ယုံကျေထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ Ms. Rice ကလည်းအာဆီယံဒေသကမိတ်ဆွေနိုင်ငံတချို့မှာလူခွင့်ရနဲ့ပတ်သက်ပြီးအများကြီးလုပ်ရအောင်မယ်ဆိုတာကိုပြင်းစားရှင်းလင်းပွဲတွင်အသိအမှတ်ပြုပြောပါတယ်
။ But the United States will continue as we do everywhere to stand up for the rights of all people.
အမေရိကန်ပြည်သားများတခြားနေရာတွေမှာလှုပ်ဆောင်သလိုပဲလူမှုအားလုံးရဲ့အခွင့်အရေးတွေဆက်ပြီးရပ်တည်လှုပ်ဆောင်သွားမှာဖြစ်ပါတယ်။ဒီချက်ကိုပြီးခဲ့တဲ့သတင်းပတ်ကအင်ဗျူတော်မှာအာဆီယံဆယ်နိုင်ငံစလုံးကလူမှုအခြေပြုအဖွဲ့အစည်းတွေရဲ့ကိုယ်စားလှယ်တွေနဲ့ကျမတွေ့ဆုံခြင်းအတွင်းအလေးနဲ့ပြောခဲ့ပါတယ်။သမ္မတအနေနဲ့အမြဲတမ်းပြောခဲ့တယ်လို့ပဲကောင်းမွန်တဲ့အုပ်ချုပ်ရေးတရားဥပဒေစိုးမိုးရေးလူ့ခွင့်ရေးတက်ကြွကောင်းမွန်တဲ့အရက်ဖက်လူအဖွဲ့အစည်းစွမ်းဆောင်ရည်ပြည့်ဝတဲ့တာဝန်ခံမှုရှိတဲ့အဖွဲ့အစည်းတွေရဲ့အရေးကြီးပုံကိုအလေးထားပြီးပြောဆိုမှာဖြစ်ပါတယ်
။အခုထိပ်တည်အစည်းအဝေးတွင်ဆွေးနွေးမဲ့အကြောင်းအရာတွေထဲမှာတော့ဒီလိုတွေမှာရေးပါတဲ့တောင်ပြိုးပင်လယ်နယ်ပတ်သက်မှုဆိုင်ရာရေးကိစ္စ၊ပုံသွေးရေးနဲ့ကုသရေးဝန်ရေးကိစ္စတွေ၊လူမှုရေးကဆက်ဆံရေးတိုးမြှင့်ရေးကိစ္စတွေ၊အတန်းဖက်ဝါဒ၊အဆွန်ရောက်ဝါဒ၊တံတမင်းနေရေးပြည်ပေါင်းဆောင်ဖို့ကိစ္စတွေစသဖြင့်အကြောင်းအရာမျိုးစုံပါဝင်ပါတယ်။ ABC ဝေးစတင်တဲ့ဒင်းလာနေညနေပိုင်းမှာစန္ဒိတူတင်မှုရှိသောစုဦးတူတင်အာဆီယံစီးပွားရေးဝန်ပိုင်းကိုအားပေးမြင့်တယ်ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးကြပါမယ်။နောက်ပိုင်းမှာတော့သမ္မတဥပမာကလူသဘောညစာစာဝတ်နဲ့တခင်ရဲ့ကံဒီဒေတာရင်းမဟာဗျူဟာမြင်ကိုဆွေးနွေးကြမှာပါ။ ဒီဝေဒုတိယရဲ့အင်္ဂါနေ့မနေ့ပိုင်းမှာအာရှပစိဖိတ်ဒေသတွေငင်းချမ်းရေးကျော်ဝချမ်းသာရေးနဲ့လုံခြုံရေးဆိုတဲ့အကောင်းဆုံးနဲ့ဆွေးနွေးကြဖို့ရှိပါတယ်။သမ္မတအပေါ်မှာအင်ရှင်ဖြစ်လက်ခံကျင်းပတဲ့ဒီထိပ်တီးစုဝေးကိုဒီမနက်ကဒုတိယသမ္မတဦးမြန်ထွန်း၊ဘူနိုင်းစော်ဘွား၊လာအိုသမ္မတ၊ဖိလစ်ပိုင်သမ္မတ၊အင်ဒိုနီးရှားသမ္မတ၊ကမ္ဘောဒီးယားဝန်ကြီးချုပ်၊စင်ကာပူဝန်ကြီးချုပ်၊ဗီယက်နမ်ဝန်ကြီးချုပ်၊မလေးရှားဝန်ကြီးချုပ်၊ထိုင်းဝန်ကြီးချုပ်နဲ့အာဆီယံအတွင်းမှုကျုပ်တို့တက်ရောက်ကြပါတယ်။ဒီမနက်ကလွယ်လို့ကျန်တဲ့နိုင်ငံတွေအားလုံးကအစိုးရအဖွဲ့အကြီးအကဲတွေတက်ရောက်ကြတာကိုတွေ့ရပါတယ်ခင်ဗျာ။